အမေရိကန်ထိပ်တန်းကူးစက်ရောဂါပညာရှင်ကတနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ်။အခုလက်ရှိကိုဗစ်ကာကွယ်ဆေးထိုးနှံပေးမယ့်အစီအစဉ်ဟာသမ္မတလက်ထက်တကယ်ကိုလက်တွေ့ကျတဲ့လုပ်ရပ်ဖြစ်ပါတယ်လို့အမေရိကန်ထိပ်တန်းကူးစက်ရောဂါပညာရှင်ကတနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ်။အခုလက်ရှိကိုဗစ်ကာကွယ်ဆေးတွေရောနောက်ထပ်ပေါ်လာမယ့်ကာကွယ်ဆေးတွေပါဈေးကွက်တဲ့အထိမကြခင်ရောက ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ virus ပိုးတဲ့ဒိမတ်ကတွေ့တဲ့ virus ပိုးတဲ့ကူးစက်သူတွေပါအပါကူးစက်သူကတသန်းရှိသွားတဲ့အတွက်အမေရိကန်မှာကူးစက်သူတသန်းဖြစ်သွားတဲ့ပထမဆုံးခရိုင်ဖြစ်မှတ်တမ်းဝင်သွားပါတယ်ဒိမတ်မှာတွေ့တဲ့ virus မျိုး visa ပိုးတဲ့ကဒီတိုင်မှာတွေ့ရပိုးလိုပဲကူးစက်နှုံညံတဲ့မျိုးဗီဇာတည်ဟုတ်မဟုတ်ဆိုတာမချင်းသေးသေးပေမဲ့ဆေးသူတွေတီတွေကတော့စိုးရိမ်မှုတွေရှိနေပါတယ်။အိန္ဒိယနဲ့ဘရာဇီးမှာလည်းအမေရိကန်ပြည်ကဘာပေါ်မှာကူးစက်မှုအများဆုံးနိုင်ငံတွေအဖြစ်နဲ့လူပေါင်း 10.5 သန်းနဲ့ 8.4 သန်းအထိကိုကူးစက်မှုနှုံးတွေဖြစ်ပွားနေပါတယ်။မက္ကဆီကိုသမ္မတတနင်္ဂနွေနေ့ကပြောဆိုရမှာတော့သူ့နိုင်ငံအနေနဲ့ကတော့ကုလသမဂ္ဂတောင်းဆိုတာကိုလက်ခံတယ်လို့ပြောထားပါတယ်။Pfizer vaccine ကဝယ်ဆေးရောက်လာဖို့နှောင့်နှေးနေချိန်မှာတော့ Mexico အနေနဲ့ AstraZeneca, Tyoka, CanSino နဲ့ Russia တို့ Sputnik V vaccine လိုမျိုးတခြားကဝယ်ဆေးတွေရနိုင်မှုကြိုးပမ်းနေပါတယ်လို့လည်း Mexico သမ္မတကပြောပါတယ်။ COVID ကြောင့်သေဆုံးသူပေါင်း 2,100 ထိရှိလာပြီးတော့ဆေးရုံတွေမှာအောက်ဆီဂျင်ပြတ်လတ်မှုတွေဖြစ်နေတဲ့ Brazil မှာတော့တနင်္ဂနွေနေ့က COVID-19 ကဝယ်ဆေးနှမျိုးဖြစ်တဲ့AstraZeneca နဲ့တရုတ်ကနေထုတ်တဲ့ coronavirus လို့လူသိကြတဲ့ Sinovac vaccine တွေကိုအရေးပေါ်တုံးဖို့အတည်ပြုလိုက်ပါတယ်။ပါကစ္စတန်ကလည်းသူတို့နိုင်ငံအနေနဲ့ AstraZeneca COVID-19 ကာကွယ်ဆေးကိုအရေးပေါ်အသုံးပြုဖို့ခွင့်ပြုလိုက်ပါတယ်။အိန္ဒိယနဲ့အိန္ဒိယနိုင်ငံပြည်တွေရော virus ကူးစက်မှုအများဆုံးဖြစ်နေတဲ့အနည်းဆုံးလူပေါင်း 5,200 လောက်ထိကူးစက်ခံနေရတဲ့အတောင်အရှနိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်။ဒီနေ့နိုင်ငံမှာတော့နိုင်ငံတွင်းမှာအရွယ်ရောက်ပြီဆိုတာကာကွယ်ဆေးထိုးနိုင်မယ့်အစီအစဉ်ကိုတနင်္ဂနွေနေ့ကထုတ်ပြန်ကြေညာပါတယ်။လူပေါင်း 52 တန်းကိုစက်တင်ဘာလနောက်ဆုံးထားပြီးကာကွယ်ဆေးထိုးနိုင်မှာပါ။အရှေ့ဥရောပနိုင်ငံတွေမှာဆိုရင်တော့ကိုဗစ်ကာကွယ်ဆေးစိတ်ချလုံခြုံမှုအပေါ်မှာတန်လျာရှိမှုတွေကမြင့်မားနေသေးပါ။ဆာဗီးယားမှာဆိုရင်လူ9တန်းမှလူ2သိန်းနဲ့ကာကွယ်ဆေးထိုးနိုင်ဖို့ရှောက်ထားပါတယ်။